ထိုင်းနိုင်ငံမှာကိုဗစ်ကပ်ဘေးကာလအတွင်းအလုပ်ဖြုတ်ခံခဲ့ရတဲ့ပထုံထဏရီပြည်နယ်ရေတံဘူးဆက်ယုံကအလုပ်သမားတချို့နစ်နာကြေးအဖြစ်ဘတ်ငွေ6သိန်းပြန်လည်ရရှိခဲ့ပါတယ်။ကိုဗစ်ကပ်ဘေးကာလအတွင်းအလုပ်ဖြုတ်ခံခဲ့ရတဲ့မြန်မာအလုပ်သမားတွေတိတ်နေချီရှိပြီးအလုပ်သမားကာကွယ်စောင့်ရှောက်ရေးယုံကိုတိုင်ကြားပြီးအမှုဖွင့်ခဲ့တဲ့ရေတံဘူးဆက်ယုံအလုပ်သမား29ဦးအတွက်နစ်နာကြေးပြန်ရခဲ့တာလို့မြန်မာရွှေပြောင်းအလုပ်သမားအခွင့်အရေးကွန်ရက်ကပြောပါတယ်။ထိုင်းချေဆိုင်သတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံပထုံထဏရီပြည်နယ်အတွင်းကရေတံဘူးထုတ်လုပ်တဲ့စက်ရုံဟာကိုဗစ်ကပ်ဘေးကာလမှာလုပ်သားတွေရှော့ချတဲ့အနေနဲ့မြန်မာအလုပ်သမားတွေကိုအလုပ်ကနေထုတ်ပယ်ခဲ့တာပါ။အဲ့ဒီကာလမှာအလုပ်သမားတွေကအလုပ်ရှင်နဲ့ဆွေးနွေးခွင့်ရဖို့အတွက်တင်ပြခဲ့ပေမဲ့အလုပ်ရှင်ကခွင့်မပြုခဲ့ဘူးလို့လည်းဆိုပါတယ်။ဒီနောက်အလုပ်ကနေထုတ်ပယ်ခံခဲ့ရတဲ့အလုပ်သမားတွေဟာအလုပ်သမားကာကွယ်စောင့်ရှောက်ရေးရုံးကိုတိုင်ကြားခဲ့တဲ့အခါမှာနစ်နာကြေးပေးဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကိုညှင်းပယ်ပြီးအလုပ်ရှင်ကအယူခံဆက်တက်နေတဲ့အတွက်အချိန်နေကြာသွားခဲ့ပါတယ်။စက်တင်ဘာလမှာတော့အလုပ်ရှင်နဲ့အလုပ်သမားညှိနှိုင်းဆွေးနွေးသဘောတူခဲ့ပြီးအလုပ်သမားတွေနစ်နာကြေးရရှိခဲ့တယ်ဆိုပြီးမြန်မာရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်။
ဒါကတော့ပြီးခဲ့တဲ့ကျွန်တော်2021ထဲကဖြစ်တဲ့အမှုပဲဟုတ်ကဲ့အဲ့တော့အခုမှကျွန်တော်တရားရုံးအကျဉ်းချုပ်ဆရာတက်ပြီးတော့အခုမှကျွန်တော်ကိုပြီးခဲ့သွားတာပါနင်းနေပြီလားဟုတ်လို့ပြောချင်းဆိုင်ကနင်းနေပြီဟုတ်ကဲ့လက်သားတွေချော့လိုက်တဲ့ခါမှာကျွန်တော်ကဒါအလုံးကိုအကြမ်းမဆက်ဆက်လုပ်ပြတဲ့တရားပြန်ဆွေးရတာပေါ့အဲ့တော့လက်ပြုစုဆိုင်ကနင်းနေပြန်ရတာဟုတ်ကဲ့29ရောက်ကိုဒင်းကြပေါ့
ထိုင်းနိုင်ငံအတွင်းမှာကိုဗစ်ကပ်ဘေးကာလမှာလုပ်ငန်းရှင်တွေကစီးပွားရေးအဆင်မပြေလို့အကြောင်းအမျိုးမျိုးနဲ့အလုပ်ထုတ်ပစ်တာတွေလည်းရှိပေမဲ့အလုပ်သမားတွေဘက်ကနစ်နာကြေးရဖို့တောင်းဆိုမှုတွေကတော့နှေးပါပါတယ်။အကြောင်းမဲ့ထုတ်ပစ်တာကြောင့်နစ်နာကြေးပြန်ရဖို့လှုံ့ဆော်ခဲ့တယ်လို့လည်းဥအောင်ကျော်ကဆိုပါတယ်
။ဒီလိုစီးပွားရေးမပြေလည်တာတို့အလုပ်ကမဆုံးမတုတ်တက်တော့တာတို့လူကြီးငါပြလို့ချော့တာတို့ဒါမျိုးတွေကျွန်တော်ဥပဒေကြောင့်ကာကွယ်ပြုနေရှိတယ်။ဒါကြောင့်ကျွန်တော်တို့အကြမ်းမတက်တဲ့အပြစ်မရှိတဲ့လူတို့တွေကျွန်တော်နစ်နာကြေးပြန်တောင်းနေတာပါဟုတ်ကဲ့။
စက်တင်ဘာလ23ရက်နေ့မှာပဲထိုင်းနိုင်ငံအယုဒ္ဓယာပြည်နယ်ထဲက electronic စက်ရုံကစက်ရုံလုပ်သားတရားဝင်ကျင်ကိုလည်းအလုတ်ကထုတ်ပြစ်တာခံရပြီးအလုတ်ရှင်ကတော့လုတ်သက်တစ်နှစ်အောင်လုပ်သားတွေကိုသာရွေးပြီးတော့ထုတ်ပယ်ခဲ့တယ်လို့လုတ်အားကလစာတလစာနှစ်နာကြီးပြီးပြီးဥပဒေနဲ့အညီထုတ်ခဲ့တယ်လို့လည်းဦးအောင်ကျော်ကဆိုပါတယ
်လုတ်သားစက်ရုံလုံးမှာဆိုင်းရောမြန်မာပေါ့အများကြီးတော့မြန်မာတွေပေါ့နော်ဆိုင်းရောတော့အနည်းငယ်ပဲအားလုံး900ကျပ်ကျော်ရှိတယ်အဲ့ဒီမှာဒီလိုပနမကလာဒီလိုမနဲ့ဆင်မှာပဲအလုပ်ကံပြောတဲ့လူတမားတွေကိုနာမည်ရှင်းနေတဲ့သူကအရောက်ကြည့်ရကြုံထွက်လိုက်တာထွက်လိုက်တော့သူကအလုံးတစ်နှစ်အောက်တည်းတစ်နှစ်အောက်တည်းဆိုရင်ထိုင်းဥပဒေမှာရေးထားတာဟိုလုတ်သက်လေးလားတစ်နှစ်အတွင်းအလုပ်တမားတုံးကိုအပြစ်မဲ့အလုပ်ထုတ်မဲ့ဆိုလို့ရှိရင်ဂျပန်လက်ရှိနောက်ဆုံးရနေတဲ့လူအားကားရဲ့ဂျပန်30ကအယောပေးရမယ်လို့သူကကြောင်ကြတယ်ပြီးရင်ကျွတ်တင်အကြောင်းမကြားဘဲနဲ့ထုတ်ပြတော့သူက15ရက်ဆက်ပေးရမယ်လို့ဥပဒေမှာရေးထားတယ်ဒါကြောင့်25ရက်ဆက်ပြီးဒီမှာသူအလုပ်ဖြုတ်ကဒီနေ့ရတော့ဟုတ်ကဲ့
ကိုဗစ်ကပ်ကာလမှာစက်ရုံတွေအလုပ်ဆိုင်တွေကအလုပ်ဖြုတ်ခံရတဲ့မြန်မာအလုပ်သမားအများအပြားရှိနေပေမဲ့တိတ်နေချီရှိနေတဲ့မြန်မာလုပ်သားတွေဟာနေရာရင်းကိုပြန်ခဲ့ကြတာကြောင့်နေနာကြီးလည်းမရထိုင်းနိုင်ငံကိုလည်းပြန်ဝင်ပြီးအလုပ်လုပ်လို့မရတဲ့အဖြစ်တွေကိုလည်းကြုံရတယ်လို့လည်းအလုပ်သမားတွေကပြောပြကြပါတယ်ရှင်